အရက်ဖတ်အုပ်ချုပ်ရေးပိုင်းမှာလုံခြုံရေးရဲတပ်ဖွဲ့လိုက်နာဆောင်ထိန်ရမယ်ဒီနိုင်ငံတကာစစ်နေစံနှုန်းကျင့်ဝတ်ဆိုင်ရာတင်းနှံတရက်ကို ICRC ရဲ့အပြည်ပြည်ဆိုင်ရာချက်ချေနီအဖွဲ့ကနေပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကအကြီးတန်းရဲတပ်တာဝန်ရှိသူတွေကို၄ရက်ကြာပို့ချဆွေးနွေးပေးနေပါတယ်ICRC နဲ့မြန်မာအာဏာပိုင်တွေကြားအခုလိုလူသားချင်းစာနာမှုလုပ်ငန်းတွေနဲ့ပတ်သက်လို့ဆောင်ရွက်နေတာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ ICRC ကပြောပါတယ်။အပြည့်အစုံကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားညွန့်ဦးကတင်ပြပေးပါလိမ့်မယ်ရှင်
။စက်တင်ဘာလ10ရက်နေ့ကနေပြီးတော့13ရက်နေ့ထိနေပြည်တော်မှာကျင်းပပြုလုပ်နေတဲ့ဒီတင်နန်းပေးဆွေးနွေးပွဲကိုတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကဌာနဆိုင်ရာညွှန်ကြားရေးမှူးတွေနောက်ပြည်နယ်နဲ့တိုင်းအသီးသီးကရဲတပ်ဖွဲ့အကြီးအကဲတွေစားတဲ့အကြီးတန်းရဲအရာရှိ20ကျော်တယောက်နေတယ်လို့ ICRC ကပြောပါတယ်။စွန့်နွေးပွဲကိုဒီပြည်ရေးဒုတိယဝန်ကြီးလည်းဖြစ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်လည်းဖြစ်တဲ့ရဲချုပ်ကျော်ကျော်ထုံးကတယောက်ဖွင့်လှစ်အမှာစကားပြောရမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ဒီအရက်ဖက်လုံခြုံရေးကိုတာဝန်ယူရတဲ့လုံခြုံရေးတပ်ဖွဲ့တရပြည်ပြည်ပြင်ဖြစ်လာဖို့အတွက်အရက်ဖက်တည်ငြိမ်အကြမ်းရေးကိုဆောင်ရွက်တဲ့နေရာမှာနိုင်ငံတကာစံနှုန်းစံထားအတိုင်းဆောင်ရွက်နိုင်ဖို့အတွက်အခုတင်နန်းဟာတကယ့်ကိုအရေးကြီးတယ်လို့ပြောဆိုခဲ့တဲ့အကြောင်း ICRC ကသတင်းထုတ်ပြန်ပါတယ်။ICRC ဘက်ကတော့ဒီရဲဘက်ဆိုင်ရာကျွမ်းကျင်သူလည်းဖြစ်အရင်ဒိမတ်နိုင်ငံရဲ့ရဲအရာရှိဟောင်းလည်းဖြစ်ခဲ့သူဂျွန်အိုက်ဂျက်ဆန်ကဥဆောင်ဆွေးနွေးတင်နန်းပြီးခဲ့တာပါဒီလိုတင်နန်းမျိုးတွေနောက်မှာလည်းဆက်လုပ်သွားနိုင်ဖို့ကြိုးစားနေတယ်လို့ ICRC ရန်ကုန်ရုံးရဲ့ဆက်သွယ်အရာရှိဂျိုဆက်ပယ်ပိုဂရလီက VOA ကိုပြောပါတယ
် So we are basically also trying to expand its
ကုလိုတင်နန်းပြီးတာမျိုးအတူပူးတွဲဆောင်ရွက်မှုတွေကိုပိုးပြီးတော့တိုးချဲ့ဆောင်ရွက်မဲ့အခြေအနေနီးလန်းတွေကိုရှာဖွေလှုပ်ဆောင်သွားအောင်မှာပါအခုတင်နန်းတွေဟာမြန်မာနိုင်ငံကလုံခြုံရေးတပ်ဖွဲ့တွေရဲ့လုတ်ကင်ဆောင်ရွက်မှုတွေကိုတိုးမြှင့်လာအောင်လှုပ်ဆောင်မှုတရလည်းဖြစ်ပါတယ
်တင်နန်းပြတဲ့အထက်မှာတော့ဒီအရက်ဖက်မငြိမ်သက်မှုတွေကြုံလာလို့ရှိရင်လုံခြုံရေးတပ်ဖက်ကအင်အားသုံးကင်တွေရတဲ့အခါဘယ်လိုအင်အားသုံးရမလဲနောက်လက်နက်ပစ္စည်းတွေကိုဘယ်လိုကင်တွေအသုံးပြုရမလဲလူအုပ်ကိုဘယ်လိုထိန်းပြီးတော့တည်ငြိမ်မှုရအောင်လုပ်မလဲနောက်ဖမ်းဆီးရှာဖွေစစ်ဆေးမှုတွေကိုဘယ်လိုလုပ်ဆောင်မလဲစတဲ့ဒီတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုဆိုင်ရာကိစ္စရပ်တွေကိုနိုင်ငံတကာစံနှုန်းစံထားအတိုင်းဖြစ်အောင်တင်နန်းပြဆွေးနွေးတာဖြစ်တယ်လို့ ICRC ကပြောပါတယ်လူသားချင်းစာနာကူညီမှုလုပ်ငန်းတွေနဲ့ဥပဒေစိုးမိုးမှုကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အလားတူဆွေးနွေးမှုမျိုးတွေကိုမြန်မာစစ်တပ်နဲ့လည်းပူးပေါင်းဆောင်ရွက်နိုင်မှုတွေလုပ်ဖို့စဉ်းစားချက်ရှိတယ်လို့လည်း ICRC ရန်ကုန်ရုံးဆက်သွယ်အရာရှိကပြောပါတယ
် Of course there are discussions
မြန်မာစစ်တပ်ကအပြန်အလှန်ဆက်ဆံမှုရှိပြီးဒီအတွက်ဆွေးနွေးပြောဆိုထားတာတွေတော့ရှိပါတယ်ဒါပေမဲ့အခုချိန်ထိတော့ဒီလိုတင်နန်းမျိုးတွေစစ်တပ်နဲ့မလုပ်နိုင်သေးပါဘူး
။ ICRC အနေနဲ့ကဒီ2013ခုနှစ်စာမိုင်းကစပြီးတော့နိုင်ငံတော်ဟန်းကအကျဉ်းဆောင်တွေကိုလှည့်ပတ်ဆစ်ဆေးတာတွေလုပ်ပြီးတော့အကျဉ်းဆောင်တွင်အခြေအနေတိုးတက်ကောင်းမွန်ရေးအတွက်အကျဉ်းဥစည်းဌာနနဲ့ပူးတွဲဆောင်မှုတွေလည်းရှိပါတယ်။ကျန်းမာရေးဝန်ကြီးဌာနနဲ့တွဲပြီးတော့ကျန်းမာရေးဆောက်ရှောက်မှုဆိုင်ရာလုပ်ငန်းတွေမှာလှုပ်ဆောင်တာမျိုးတွေလည်းရှိခဲ့ပါတယ်။အခုဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကအကြီးအကဲတွေကိုဒီတင်နန်းပေးဆောင်ရွက်တာမျိုးကတော့ပထမဆုံးအကျဉ်းဖြစ်ပြီးတော့ဒါဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ ICRC ရန်ကုန်ရုံးပြောခွင့်ရသူJoseph Bergeriga view ကိုပြောပါတယ
်။ image step and of course we will continue.
ဟာတကယ်ကိုအဓိကကျတဲ့ခြေလှမ်းတရပါ။ဒီလိုအလားတူဆွေးနွေးပွဲမျိုးတွေဆက်လုပ်သွားမှာဖြစ်ပါတယ်။အခုလိုအာနာဘိုင်နေဘက်ကအကောင်းဆုံးပူးပေါင်းဆောင်ရွက်မှုတွေကိုကြည့်ရင်နောက်ထပ်ဓာတ်မျိုးတွေထပ်လုပ်နိုင်မှုအလားလာကောင်းပါတယ
်။မြန်မာနိုင်ငံရဲ့အရက်ဖက်မငြိမ်သက်မှုတွေစနားပြမှုတွေကိုရဲတပ်ဖွဲ့ကကင်တွေရမှာစနစ်မကျသလိုနိုင်ငံတကာလူ့ခွင့်ရေးစံနှုန်းစံထားတွေကိုလည်းလေးစားလိုက်နာမှုမရှိဘူးလို့ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကုစရေအပါအဝင်လူခွင့်ရေးအဖွဲ့တော်များများကဝေဖန်ခဲ့ကြပါတယ်။ဒါကြောင့်ဒီပြောင်းလဲစားပြုနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးမှုကိုကင်တွေရတဲ့ရဲတပ်ဖွဲ့အတွင်းပြုပြင်ပြောင်းလဲမှုတွေပြင်ဆင်မှုတွေလုပ်ဖို့အတွက်အကြံပြုချက်တွေလည်းရှိခဲ့ပါတယ်ခင်ဗျာ။